သတိလင်္ကာနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးအကြတဲ့ကိုဖြည့်ဆင်းဖို့ကြိုးပမ်းနေခြင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကိုရဆိုင်ဖို့အတွက်လူမှုကွန်ရက်မီဒီယာတွေကိုအမှောင်ချထားခြင်းမှာပဲသမရနဲ့သူ့ရဲ့အကိုဝန်ကြီးချုပ်တို့ကလွှဲပြီးကျန်းအစိုးရအဖွဲ့ဝင်အားလုံးတနင်္ဂနွေနေ့ကနှုတ်ထွက်သွားကြပါတယ်သတိလင်္ကာနိုင်ငံဟာ1948ဗြိတိသျှလက်အောက်ကလွတ်လပ်ရေးရခဲ့ပြီးချိန်ကစလို့အထူးအနာဆုံးငွေကြေးဖောင်းပွမှုလုံစာပြတ်တောက်မှုတို့နဲ့အတူစားသောက်ကုန်နဲ့တခြားအရေးကြီးကုန်ပစ္စည်းတွေရှားပါမှုတွေပါဆူဆူရွာရွာကြုံတွေ့နေရခြင်းလည်းဖြစ်ပါတယ်။သမ္မတဂိုဒါပါယာရာဂျပက္ဆာနဲ့သူ့အကိုဝန်ကြီးချုပ်မဟင်ဒါရာဂျပက္ဆာတို့မှအပအစိုးရအဖွဲ့ဝင်ကျန်ဝန်ကြီး26ဦးလုံးနှုတ်ထွက်စာတင်သွင်းကြရဖြစ်တယ်လို့ပညာရေးဝန်ကြီးဒင်းနစ်ဂူနာဝါဒနာကသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒီလောက်ရကြောင်သမ္မတအနေနဲ့တနင်္လာနေ့ကျရင်အစိုးရစစ်တရပြန်လည်ဖွဲ့စည်းနိုင်မှာဖြစ်ပြီးအခုနှုတ်ထွက်သွားကြတဲ့ဝန်ကြီးတွေကတချို့လဲအစိုးရသည်မှပြန်လဲပါဝင်လာွယ်ရှိပါတယ်။ဒီလိုနှုတ်ထွက်မှုဟာကိုလံဘိုမြို့တော်ရှိသမ္မတအင်တော်ကိုဆန္ဒပြသမားတွေဝိုင်းခဲ့ကြလို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားခြင်းတနင်္ဂနွေလုံးကာဖျူအမိန်ကိုတနင်္လာနေ့မနေ့အထိထုတ်ပြန်ထားခြင်းမှာဖြစ်ပေါ်လာတာပါ။သမ္မတရာဂျပက္ဆာအနေနဲ့သူ့ရဲ့အနာပြအုပ်ချုပ်မှုကိုပြည်သူတွေလက်မခံတော့ဘူးဆိုတာနားလည်သဘောပေါက်သင့်ပြီလို့အဓိကအတိုက်ခံပါတီ SJB အမတ်ဟာရှာဒဆယ်ဗာက AFP ကိုပြောကြားခဲ့ပါတယ်